ဘရူနိုင်းနိုင်ငံရဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်ဖို့မြန်မာလုပ်သားအများအပြားခေါ်ယူဖို့ကမ်းလှမ်းထားတဲ့အကြောင်းမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီတချို့က VOE ကိုပြောပါရယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်မြန်မာအလုပ်သမားအများအပြားခေါ်ယူဖို့ဘရူနိုင်းနိုင်ငံဘက်ကစိတ်ဝင်စားနေကြောင်းမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီက VOE ကိုပြောပါရယ်အာရှနိုင်ငံတချို့ကဒီနှစ်ထဲမြန်မာ MOU လုပ်သားတွေကိုစတင်ခေါ်ယူနေပြီးအဲ့ဒီထဲမှာဘရူနိုင်းနိုင်ငံကအများအပြားခေါ်ယူဖို့ရှိနေတာပါထက်နေလင်းအေဂျင်စီကဥကြော်ထက်ကအခုလိုပြောပါတယ
်စပန်ရှိမယ်ဘရူနိုင်းရှိမယ်စင်ကာပူရှိမယ်မလေးရှားရှိနော်ဒီ MOU ပေါ့ဘရူနိုင်းတော့များပါလေအဲဒီဒေါက်တာစပိန်နော်ဒေါက်တာစပိန်တို့ရောကိုရှားထား
ဂျပန်နိုင်ငံကစက်ရုံတွေကလည်းတလကိုမြန်မာလုပ်သားအယောက်900လောက်ခေါ်ယူဖို့ကမ်းလှမ်းထားတယ်လို့အေဂျင်စီတချို့ကပြောပါတယ်မြန်မာအများအပြားကဂျပန်နိုင်ငံမှာအလုပ်လုပ်ဖို့လဲစိတ်ဝင်စားလာတယ်လို့ထက်နေလင်းအေဂျင်စီကကိုကျော်ထက်ကဆက်ပြောပါတယ
်။ဂျပန်ကတော့ခုနကပိုင်းအရင်ကစိတ်ဝင်စားလာကြတယ်နော်။ပထမတော့သူစိတ်ဝင်စားတာကဒီထိုင်းနောက်ပဲစိတ်ဝင်စားတယ်။ဒီတက်နိုင်သူတက်နိုင်တဲ့ပုံမျိုးဒီစိတ်ဝင်စားကြတာကတော့စကားရောဖြင်းညက်သွားတဲ့ခလေးတွေပေါ့။စိုက်ချိုးတွေဘိုးဘောက်ဆောက်ဆောင်တို့အဲ့လိုမျိုးတော့တကယ်ရတာပေါ့။ကြားချက်ဆိုင်
ကိုဗစ်ကယောဂါနောက်ပိုင်းထိုင်းနိုင်ငံကိုလုတ်သားဆီလွတ်တာကိုမေလ10ရက်မှာပြန်စတင်ခဲ့ပြီးမြန်မာလုတ်သား289ယောက်ကိုကနဦးဆီလွတ်ခဲ့ပါတယ်။အခုဇွန်လ9ရက်အထိတလအတွင်းထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာ MOU လုတ်သားက1000ဝန်းကျင်ရှိတယ်လို့အေဂျင်စီတချို့ကခန့်မှန်းပါတယ်။မြန်မာ MOU လုတ်သား1000နဲ့ချီပြီးလိုအပ်တယ်လို့ထိုင်းလုပ်ငန်းရှင်တွေကသူတို့အစိုးရကိုပြောခဲ့ပေမဲ့လက်ရှိမှာကိုဗစ်ရောဂါကန့်သတ်ချက်တွေရှိနေစေဖြစ်လို့လုပ်ငန်းကျန်းကျန်မှုတွေတော့ရှိနေပါတယ
်။အခုကတော့များဆုံးကြားတာတော့ထိုင်းဘောထိုင်းကျန်းကျန်တယ်ပေါ့။သူစီရဲ့ကိုသူတို့သတ်မှတ်ထားတာတော့400ဝန်းကျင်လောက်တော့ရှိတယ
်ပေါ့။ Golden Sky Agency ကကိုတန်းထေးဦးပြောသွားတာပါ။နိုင်ငံသဘောတူစာချုပ်လောအမိုယူနဲ့မြန်မာလုတ်သားဆီလွတ်နိုင်ဖို့အတွက်မြန်မာအလုပ်သမားရေးဌာနကလက်ရှိခွင့်ပြုထားတဲ့အလုပ်ကင်ရှာဖွေရေးအေဂျင်စီပေါင်း282ခုရှိပါတယ်။မြန်မာပြည်ရဲ့စီးပွားရေးကကျဆင်းနေပြီးအိနီချင်းထိုင်းနိုင်ငံဘက်ကတရားမဝင်အလုပ်သွားလုပ်သူတွေကတဖြည်းဖြည်းများလာပါတယ်။မနေ့တနင်္လာနေ့ကထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထုံဖတ်ဖူးခရိုင်ထဲမှာမြန်မာနိုင်ငံသားအယောက်60ကျော်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီတရားထဲမှာတွင်ပဲမြန်မာနိုင်ငံသားအယောက်100ကျော်ကိုထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံအနောက်ကနေလာခဲ့ကြတာဖြစ်ပြီးလူကုန်ကူးမှုပွဲစားတွေကိုတယောက်ကိုမြန်မာကျပ်ငွေ16သိန်းကျော်နဲ့ညီမျှတဲ့ထိုင်းဘတ်3000နီးပါးပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ